မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်ဗျာတို့ကတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာအထွေထွေရွေးကောက်ပွဲကျင်းပဖို့လာပိုင်မဲ့လူကတော့တယ်။ဒီရွေးကောက်ပွဲမှာအမျိုးသမီးလွတ်တော်ကိုယ်စားလှယ်လောင်းတွေကိုထောက်ခံပေးကြဖို့လှုပ်ရှားမှုတစ်ခုကိုတော့ဖန်တီးရီအဖွဲ့ကပြီးခဲ့တဲ့လာပိုင်တွေကလေးကစတင်နေခဲ့တာပါ။ COVID-19 ရောဂါကူးစက်မှုတွေကြောင့်ကန့်သတ်တွေကြားမှာပဲ Vote for Women အမျိုးသမီးတွေကိုမဲပေးကြပါဆိုတဲ့လှုပ်ရှားမှုကိုသူတို့ကလူစားခဲ့ကြတာပါလေ။ရွေးကောက်ပွဲနီးလာတဲ့အချိန်မှာရောဘလို့ပုံစံနဲ့ဆက်ပြီးတော့သွားနေပါလေ။နောက်အမျိုးသမီးတွေနိုင်ငံရေးမှာပုံမှုပါဝင်လာဖို့ဒါကြောင့်အရေးကြီးရတာလေဆိုတာတွေကိုဖန်တီးရင်အဖွဲ့ရဲ့ညွှန်ကြားရေးမှူးမက်ခင်လင်းငယ်ကိုဆက်သွယ်မိများပြီးတင်ဆက်တဲ့အမျိုးသမီးကဏ္ဍမှာတင်ဆက်ထားပါရရှင်။လင်းငယ်တို့ဒီဖန်တီးရင်ဖွဲကနေပြီးတော့ Vote for Women အမျိုးသမီးတွေကိုမဲပေးကြပါဆိုတော့လှုပ်ရှားမှုတွေကိုလုပ်နေတာတွေ့ပါတယ်ရှင်။ဒီလှုပ်ရှားမှုကိုဘယ်ချိန်မှာစပြီးတော့လုပ်ဖြစ်ခဲ့တာလဲရှင်။ဘာကြောင့်လုပ်ဖြစ်ခဲ့လဲဆိုတာလေးရောပြောပြပေးပါလား
။အော်ဟုတ်ကဲ့ရှင်။ပြောရရင်တော့ကျမတို့ဒီ2015ရွေးကောက်ပွဲမှာခရေကဒီ Vote for Women Campaign ပေါ့နော်။အမျိုးသမီးတွေကိုမဲပေးဖို့ဆိုတာမျိုးလုပ်ခဲ့ဘူးရဲ့ရှင်။အဲဒီတော့ကတော့ကျမတို့နှစ်နေရာပဲပေါ့နော်ရန်ကုန်မှာကဒီပြည်သူ့ရင်မြင်ထဲမှာတက်ခေါက်နဲ့နောက်လာချိုမှာပေါ့နော်တက်ခေါက်လုတ်ခဲ့ဘူးရဲ့အဲအခု2020ကြာတော့လဲကျမတို့ဒါလုံးမယ်ပေါ့ဒါပေမဲ့အဲ့မှာကျမတို့တခုစဉ်းစားတာကတော့လုတ်တဲ့အခါမှာကျမတို့ဒီကမ်ပိန်းပုံစံပေါ့နော်နယ်မြေတွေမှာလှည့်ပြီးတော့ကြားဆက်ဇလန်းလေးတွေနဲ့ဖြောပြီးကိုစဉ်းစားတယ်နယ်မြေ6နေရာပေါ့နော်ဒီဟာရှမ်းပြည်ရောကယားပြည်ရောလည်းပါတယ်ရန်ကုန်မှာလည်းပါတယ်ပေါ့အဲ့လိုမျိုးလှည့်ပြီးတော့ပြဿနာကြီးတွေနဲ့ကမယ်ဒီကမ်ပိန်းပေါ့အမျိုးသမီးတွေကိုယုံကြည်မှုရှိလာဖို့ပေါ့နော်ရွေးကောက်ပွဲတိုင်းမဲထည့်ဖို့ဆိုတာကိုသတင်းစကားပေးမယ်ပေါ့အဲ့ဒီလိုလုံးမဲ့ဟာကိုဒီတောင်စုရွေးကောက်ပွဲကော်မရှင်ကိုလည်းတင်ပြရတယ်ပြီးရင်အဲ့ဒါကျမတို့ကကိုယ်စလဲလောင်းအမည်စရင်းမထွက်ခင်အထိပဲလုပ်ဖို့လည်းငကိုရေစီစဉ်ထားတယ်ဘာကြောင့်လဲဆိုတော့ဒီကိုယ်စလဲလောင်းအမည်စရင်းထွက်လို့ကျမတို့ကအဲ့ဒီနယ်မြေတွေမှာတွားလုခဲ့ရဆိုရင်ကျမတို့ကတော့အမျိုးသမီးတွေကိုမဲပေးဖို့မဲဆွဲတာဒါပေမဲ့အဲ့ဒီအချိန်ကျရင်ပါတီတွေမှာတချို့ပါတီကအမျိုးသားဖြစ်မယ်တချို့ပါတီကအမျိုးသမီးဖြစ်မယ်ဆိုကျမတို့ကပါတီတွေပေါ်ဗလိုက်ပြီးမဲဆွဲတယ်လို့ဖြစ်မှာဆိုလို့ပေါ့နော်အဲ့တော့ကိုယ်စလဲလောင်းအမည်စရင်းမထွက်ခင်ဒီလုံးမဲ့သူရည်ရွယ်ပြီးတော့အစီအစဉ်ဆွဲခဲ့ဒါပေမဲ့ဒီကိုဗစ်ဖြစ်လာတဲ့အခါကျတော့အဲ့လိုပြဿနာတူလေးနဲ့လူတွေကိုဖြောပြီးတော့တိတ်အဆင်မပြေတော့ကျမတို့အစီအစဉ်ကြောင်းလိုက်ပြီးတော့အဲ့ဒါကိုဇလန်းလေးတွေရိုက်တယ်နောက်ကျမတို့တခြင်းလက်ဆက်တယ်ပေါ့နော်ဒီအမျိုးသမီးတွေနိုင်ငံရေးမှာပါဖို့ဘာညာတခြင်းလေးဆက်တယ်ဆက်ပြီးတော့အဲ့ဒီဟာကို LED ကားကြီးနဲ့လုပ်ပြီးတော့ကျမတို့ပြတာတော့လုပ်ခဲ့ရခြင်
းဟုတ်ကဲ့မဲပေးပါဆိုတာလည်းမဟုတ်ဖဲနဲ့အမျိုးသမီးတွေကိုမဲပေးပါပေါ့နော်အမျိုးသမီးဆိုတာကိုပါထည့်ပြီးတော့ဒါကြောင့်အထူးပြုပြီးတော့မှအမျိုးသမီးတွေကိုမဲပေးဖို့လိုအပ်တယ်လို့ယူဆပြီးတော့ဒီလှုပ်ရှားမှုကိုလုပ်ကြပါလိမ့်ရှင်
ဟုတ်ကဲ့ရှင်ဒီ2008နာဂိဖြစ်တော့ဒီဖန်ကြီးကိုစတီထောင်တဲ့သူတွေကနာဂိမှာခံခဲ့ရတဲ့လူတွေကိုကူညီကြရင်းနဲ့ဘာလို့တွတ်တွေ့လာလဲဆိုတော့တကယ်အတိုင်းပြည်ကကုနာစီမံခန့်ခွဲတဲ့နေရာမှာအမျိုးသမီးမပါတဲ့အခါကျတကယ်လက်တွေ့အောက်ချင်မှာအမျိုးသမီးတို့ဒုက္ခရောက်တဲ့အခါမှာကူညီတဲ့အခါမှာကုနာကူညီထောက်ပံ့တာတွေတော့ဟုတ်တယ်တော်တော်အမျိုးသမီးတွေအတွက်တည်ဆန့်လိုအပ်ချက်တွေကိုစဉ်းစားတာမျိုးမရှိတဲ့အခါမှာအဲဒီကိစ္စရင်မကားဘူးဆက်စဉ်းစားတော့တခြားကုနာအကြမ်းဖက်ခံရမှုတွေပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်ဒီအောက်ချင်ရအမျိုးသမီးတွေအတွက်ကကောင်းကောင်းပိုင်းမှာအမျိုးသမီးတယောက်မပါခြင်းအားဖြင့်လိုအပ်ချက်တွေကောင်းကောင်းမဖြစ်သေးစေနိုင်ဦးစားလဲတွေ့လာတယ်ပေါ့နော်နောက်တစ်ခါဒီတိုင်းပြည်တစ်ခုသားမဟုတ်အိမ်တစ်ခုပဲဖြစ်ဖြစ်မိသားစုတစ်ခုပဲဖြစ်ဖြစ်ဟိုနှစ်ညတန်းရဖွင့်ပြဖို့ဆိုရင်ဒီစဉ်းစားဆုံးဖြတ်တဲ့နေရာမှာအမျိုးသမီးရောအမျိုးသားရောနှစ်ယောက်ရဲ့တွေးခေါ်တဘာဝနော်စိတ်နေစိတ်ထားကြီးပူးပေါင်းပြီးလုံးဝအောင်မြင်မယ်ဆိုတဲ့အမျိုးကိုလည်းတွေ့လာတယ်ပေါ့နော်အဲ့ခါမှာသူတို့ကဒီဖန်ကြီးအဖွဲ့ကိုတီထောင်ခဲ့ပြီးတော့ဒီအမျိုးသမီးတွေအတွက်အထူးသဖြင့်နိုင်ငံရေးမှာအမျိုးသမီးကောင်းဆောင်တွေပိုပေါ်လာဖို့ဆိုပြီးတော့လုပ်ခဲ့တယ်ပေါ့နော်အဲ့ဒါရော2009မှာဒီဖန်ကြီးကိုတီထောင်ခဲ့တယ်2010ရွေးကောက်ပွဲမှာလေးလာတဲ့အခါကျအမျိုးသမီးပါဝင်ဖို့အရန်နဲတယ်ပေါ့နော်300ခန့်ထုံးလောက်ပဲရှိတော့သူတို့က2012ကနေစပြီးအမျိုးသမီးနိုင်ငံရေးကောင်းဆောင်ဖို့ဆိုတဲ့စီမံကိန်းတွေကိုလုပ်ပြီးတော့နိုင်ငံရေးပါတီစုံနဲ့ပေါ့နော်ဆက်တွဲပြီးတော့ကောင်းဆောင်မှုတင်တန်းတွေပေးခဲ့ရခြင်းအဲ့ဒါနဲ့ကျွန်တော်2015ရွေးကောက်ပွဲကြတဲ့အခါကျတော့ရွေးကောက်ပွဲမှာအမျိုးသမီးပါဝင်ဖို့ပိုများလာမယ်ဆိုတော့ဒီစီမံကိန်းရဲ့ရည်ရွယ်ချက်အတိုင်းသူတို့ကပို့ပြီးတော့လှုံ့ဆော်ပြီးတော့အမျိုးသမီးကိုမဲပေးပါစွာရေလှုပ်လာတယ်ပေါ့အဓိကကတော့ကျွန်တော်ကနိုင်ငံရေးပါတီကိုလည်းပို့ပြီးတော့ရင်ဥတီချက်ထားတယ်ပေါ့ဘာကြောင့်လဲဆိုတော့နိုင်ငံရေးပါတီကတစင်အမျိုးသမီးကိုယ်စားလှယ်လောင်းတွေကိုရွေးတော့မှသာဒီရွေးကောက်ပွဲမှာအမျိုးသမီးပါဝင်နိုင်ခွင့်ပိုများမယ်ဆိုတော့နိုင်ငံရေးပါတီတွေကသူတို့အမျိုးသမီးကိုယ်စားလှယ်လောင်းတွေပို့ပြီးများများထည့်လာဖို့လည်းဥတီပြီးတော့လုပ်ပါတယ်ရှင်
โอเคดีวิเคราะห์ไว้แต่ที่เรียนนี้ได้เช่นใจอ๋อดีลูกชาวมุกลูกปงสันเนี่ยเสียชีวิตมาเลยเช่น
ดีวิเคราะห์ไว้นะยังนี่ก็ไล่เช่นมาจะมาเราพิวานดีพบฟูมันกันไปชอบไล่ปงสันจังไล่เดพบปายฟูมันบอกมีดมีเรียไม่เป็นชาวบ้านเพราะฉะนั้นจะวิ่งแรงขังจ้าเนี่ยมาจ้ามีดมีเรียก็ไม่ยอมตัวบีไม่เป็นไหนหมดเช็คเลยค่ะไม่เป็นจ้ามีเรียสิ่งเพราะฉะนั้นมีดมีเรียก็สนามเอาปีบุษย์ปงสันนุกันเป็นลูกจังไล่เช่นဒါမက်ဆနာရှင်ကိုလေးစားရတဲ့အနေနဲ့မိမိနှစ်သက်တဲ့ကိုယ်စားလှယ်လောင်းကိုရွေးချယ်ဖို့အခွင့်အရေးပေးချင်ပါတယ်ဟိုအမျိုးသမီးတွေကမှဒီတရားမဲ့ဆွေးဟာမျိုးတော့ရွေးကောက်ပန်းကြီးရဲ့အချိန်ကမလုံးကြောက်ဘူးရှင
်ဟုတ်ကဲ့ဒီဖန်တီးရင်နာမည်နဲ့ဒီလိုအစုဖွဲ့လေးဘယ်လိုလုပ်ပြီးတော့စဉ်းစားဖြစ်ပြီးတော့မှစတင်ခဲ့တာလဲဆိုတာကိုလည်းပြောပြပါအောင်ရှင
်ကျမကတော့အခုလက်ရှိတော့ဖန်တီးရင်မှာဒါရိုက်တာတောင်းယူထားပါတယ်ဒါပေမဲ့စပြီးတော့တည်ထောင်ခဲ့တဲ့အမျိုးသမီး၅ဦးပေါ့နော်အဲ့ဒီအချိန်မှာကျမမပါခဲ့ပါဘူးကျမဒီဖန်တီးကိုလဲလွဲပြီးတောင်းဝင်ယူခဲ့တာပါရှင်အဲဒါပေမဲ့သူတို့တွေဒီရည်ရွယ်ခဲ့တဲ့ဖန်တီးအိမ်ကိုနာမည်ပေးခဲ့တဲ့ဟာကတော့ကျမသိရပေါ့နော်အဲ့ဒါကတော့ဗာလဲဆိုဒီအမျိုးသမီးတွေဒီကိုဘွားကိုဖန်တီးဖို့အမျိုးသမီးဆိုတာသူများရဲ့ကြားတန်းတဲ့အဖြစ်မှာမဟုတ်ဘဲနဲ့ကိုကိုကိုကိုဘွားကိုပြားရမ်းနိုင်ဖို့ကိုနေတဲ့အိမ်ပေါ့နော်တနည်းအားဖြင့်တော့နိုင်ငံပေါ့နော်အဲ့ဒါကိုကိုကိုကဖန်တီးနိုင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့အဲဒီလိုအဒီအမယ်လေးပေးခဲ့တယ်လို့ပြောဆိုပါသေးရှင်ဟုတ်ကဲ
့ဟုတ်ကဲ့အခုဒီ2020ရွေးကောက်ပွဲမှာအရင်2015ခုနှစ်နဲ့နှိုင်းရှင်မယ်ဆိုလို့ရှင်အမျိုးသမီးတွေရဲ့ပါဝင်မှုကပိုများလာတာရောတွေ့ရပါသလားရှင
်များလာပါတယ်များလာတယ်ဆိုတော့ကျွန်တော်တို့စီးရင်းစရာရေရပါတော့အခုရွေးကောက်ပွဲကိုယ်စားလှယ်နောက်စီးရင်းနေလဲဆက်ပြီးကျွန်တော်တို့အဲ့ဒါကိုလေ့လာရတဲ့အခါမှာကျောင်းအိမ်2030တုန်းကဆိုလို့ရှင်ဝင်ပြီးတော့ရှင်ပြိုင်ဖို့ကိုယ်စားလှယ်လောင်း150ပါဝင်ကျင်ပဲရှိတယ်2015မှာတော့ရင်400လောက်ရှိတယ်ပေါ့နော်တိုးလာတယ်အခု2020မှာအမျိုးသမီးကိုယ်စားလှယ်လောင်းဥယျာ1100ရှိပါတယ်ရှင်အဲ့တော့စုစုပေါင်းဝင်ရောက်ရှင်ပြိုင်တဲ့ဥယျာ6969ဆိုရင်အမျိုးသမီးရာဂိုင်းလုံးကတော့16တန်ခိုင်လုံးလောက်ရှိတယ်ရှင်အရွေးချင်ရရင်တော့ကျွန်တော်တို့ထပ်ပြီးတော့စီးရင်စရာအစ်စ်ထွန်းပါပေါ့နော်ဟိုဘာလဲပြောပြောအမျိုးသမီးတွေကကိုယ့်ကိုယ်ကိုယုံကြည်မှုရှိလာပြီးတော့ရင်ဝင်ရောက်ရှင်ပြိုင်မှုဆုံးဖြတ်တယ်နောက်နိုင်ငံရေးပါတီအသီးသီးရလည်းဒီရွေးကောက်ပွဲမတိုင်ခင်သူတို့ဆီမီလီယာနဲ့အင်တာဗျူးနဲ့သူတို့ပါတီကတော့အမျိုးသမီးပါဝင်မှုကိုဘယ်နဲ့ရာဂိုင်းတော့ဒီကိုသူတို့စူးစမ်းထားရင်စတဲ့ဖြစ်ပေါ့နော်ထည့်ပြောတာတွေတွေ့ရတာမှာကျွန်တော်တို့ကတော့ဒီအခြေအနေကတော့အမျိုးသမီးပါဝင်မှုဒီအလေးထားလာတယ်ဆိုတာကိုတော့သုံးသပ်မိတယ်ဆင်အဲဒါပေမဲ့ပါဝင်မှုကတော့နည်းနည်းတယ်ပေါ့နော်အခုဝင်ပြိုင်လာတော့တစ်ထောက်ဆိုင်တော့ပဲရှိသေးတယ်ကိုယ်သာပြုလို့နင်းနေပါသေးတယ်
။ဟုတ်ကဲ့။နိုင်ငံရေးပါတီတွေကလည်းသူတို့မှဒီအမျိုးသမီးရေးနဲ့ပတ်သက်ပြီးတော့ရည်မှန်းချက်ထားတယ်လို့ပြောတာတွေရှိရဲ့ဆိုတော့သူတို့တကယ်တမ်းရည်မှန်းတဲ့အတိုင်းရောသူတို့ပြောတဲ့အတိုင်းပေါ့နော်။တကယ်တမ်းအခုကိုယ်စားလှယ်လောင်းတွေထွက်လာတဲ့အခါမှာရောသူတို့ရည်မှန်းချက်တွေပြည့်မီအောင်လုပ်တာမျိုးတွေရောတွေ့မိသလားရှင
့်။ဟုတ်ကဲ့။သူတို့အောင်ကြိုးစားရဲပေါ့။ဒါမှတကယ်တမ်းလက်တွေ့လို့ရတဲ့အခါကျတော့ဒီအမျိုးသမီးတွေပါဖို့ရှားဖွေရစာမျိုးတွေသူတို့ပြောကြတာတွေရှိရဲ့ဆိုအမျိုးသမီးနိုင်ငံရေးမှာပါဝင်ဖို့ဆိုတော့အလွယ်တကူလွယ်ကူတဲ့ကိစ္စတော့မဟုတ်ဘူး။နောက်တစ်ခါကျတော့အမျိုးသမီးဖြစ်ပြီးတော့ပါဝင်လိုက်မယ်ဆိုလို့ရှင်လဲဒါကျမတို့တိတ်ပြီးတော့ပြည်စုံကောင်းမွန်တဲ့ပါဝင်မှုမဟုတ်တော့ခါမှာအရင်ချင်းလဲပြည်တယ်တကယ်တွေးခေါ်လဲကောင်းတယ်နိုင်ငံရေးဆွဲရည်လဲပြည်ပါတယ်အမျိုးသမီးတွေပိုးပြီးပါဝင်လာဖို့ကတော့အားလုံးအတူတူနိုင်ငံရေးပါတီတွေရောကျမတို့အရက်ဖက်အဖွဲ့တွေရောဒီအမျိုးသမီးတွေကိုယ်တိုင်အားကိုစူးစမ်းအောင်ပဲရှင်။အမျိုးသားတွေရဲ့စိတ်ထဲမှာလဲတကယ်အမျိုးသမီးပါဝင်မှုကအရေးပါပါတယ်ဆိုရင်နှိမ့်နှိမ့်ကြာယုံကြည်မှုလေးတွေလည်းရှိလာဖို့တော့လိုလဲအောင်မယ်လို့ထင်ပါတယ်
။ဟုတ်ကဲ့မြန်မာနိုင်ငံမှာနိုင်ငံရေးမှာမျိုးသမီးတွေပါဝင်မှုကဘာကြောင့်အရေးကြီးရတာပါလဲရှင
်။အဓိကတော့ဒီပေါ်တော့မြန်မာနိုင်ငံအခြေအနေမကောင်းနိုင်ငံတကာအခြေအနေရောကြည့်ရင်ဒီငင်းကြေးရေးဖြစ်စဉ်တွေပေါ့နော်။ငင်းကြေးတဲ့နိုင်ငံတွေမှာငင်းကြေးရေးဆွေးမျိုးပွဲတွေလုပ်ကြတဲ့အခါမှာအမျိုးသမီးတွေပါလာတဲ့အခါမှာပို့ပြီးတော့ဒီဖြစ်စဉ်တွေအောင်မြင်တဲ့အတွက်အတွေ့အကြုံတွေရှိအောင်မြန်မာနိုင်ငံမှာလည်းအခုကငင်းကြေးရေးလုပ်နေတယ်လုပ်နေတဲ့အခါမှာဒီနိုင်ငံတွေကမှာဆွေးနွေးတဲ့အဖွဲ့အစည်းအသီးသီးမှလည်းပိုးပြီးကိုသားပြုမဲ့အမျိုးသမီးတွေလည်းပါလာစေချင်ပါတယ်ရှင်။နောက်တစ်ခါဒီနိုင်ငံရဲ့အစီအမံခန့်ခွဲတဲ့နေရာမှာပေါ့နော်ဒီအမျိုးသမီးတွေပါဝင်ခြင်းအပြင်အောက်ခြေမှာခံစားနေရတဲ့အမျိုးသမီးတွေကိုကိုယ်ရန်ကိုချင်းစာတတ်တယ်ပြီးလို့ရှင်အမျိုးသမီးတွေစဉ်းစားတွေးခေါ်ပုံနဲ့အမျိုးသားတွေစဉ်းစားတွေးခေါ်ပုံနဲ့အားသာချက်တွေကိုပေါင်းပြီးတော့လုပ်နိုင်တယ်ဆိုရင်ပို့ပြီးတော့ဒေါင်းစေတဲ့စီမံကိန်းတွေဖြစ်လာမယ်ပေါ့နော်။အောင်မြင်တဲ့စီမံကိန်းတွေလည်းဖြစ်လာပြီ။တန်းကြီးလည်းပိုဖွင့်ပြိုးမယ်ပေါ့။အဲ့ဒါကတော့ကျမတို့တကယ်နှိမ့်နှိမ့်ကကယုံကြည်ရပါရှင့်။အဲ့ဒါကြောင့်ကျမတို့ကဒီအမျိုးသမီးတွေပါဝင်ဖို့ပေါ့နော်။ပိုပြီးစူးစမ်းနေတာ။ဒါပေမဲ့အဲ့မှာကျမတို့ဒီကြည့်ပါမှာအမျိုးသမီးတွေပါလာပြီးအမျိုးသားရဲ့နေရာကိုသွန်းဖယ်လိုက်နေဆိုတဲ့ပုံစံမျိုးမဟုတ်ဘဲနဲ့အတူတူပူးပေါင်းပြီးတော့လုပ်ကြဖို့ပေါ့နော်။အမျိုးသမီးတွေရဲ့အတွေ့အခေါ်တွေစဉ်းစားဖို့မျိုးလည်းအမျိုးသားတွေကအားပေးဖို့။နောက်တစ်ခုကအမျိုးသမီးတွေပိုပါလာ ရှင်ဒီဒီတိုင်းဒီမှာဥညာစစ်အာဏာရှင်အငွေအသက်တွေအကြီးကြီးကျင်းနေလာပြီဆိုတော့အမျိုးသမီးပါဝင်မှုလုံးဝနေပြီးတော့ပေါ်ပြပေးနိုင်ရဲ့လို့လည်းကျွန်မရုံးချပါတယ်